ရွှေကောက်ပွဲကာလမှာအတော်အသင့်ညင်တက်နေခဲ့တဲ့ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေတကြောပြန်ပြန်လည်ဖြစ်ပွားနေပါတယ်။ကချင်ပြည်နယ်မုံညင်မြို့အနီးမှာအစိုးရတပ်နဲ့ကချင်တပ်အကြားတိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့နေ့ခင်းဖက်မှာတော့အစိုးရဖက်ကလေကြောင်းကရဟယင်းနဲ့အနည်းဆုံး၃ကြိမ်တိုက်ခိုက်ခဲ့တာပါ။ဒီတိုက်ပွဲတွေနဲ့ပတ ကျွန်တော်တို့ကတော့ဒီနေ့ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ရတာကဒီနေ့နေခင်ပိုင်းမှာတော့လေချောင်းကပါပြစ်ခတ်တိုက်ခိုက်လာတာဖြစ်ပါတယ်ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမုံညင်းမျိုးကန်တယောက်ကအခုလိုပြောပါတယ်
ဘာရောဖြစ်များဆိုခုနကမကြတော့မကြရအောင်ဟောလောက်သွားပါဟာစကီနစီလာဝေးမှာမဖြစ်တော့အဲ့ဟိုဒီပဲအဲ့ရှေ့တောင်ပဲပါနည်းနည်းတော့လမ်းမှာရှိတော့အဲ့တော့ဟောစရရနေနေမြင်ရအဲ့ဟိုတောင်မဟုတ်အဲ့ဟိုဟာစကီနဲ့လာပြစ်တဲ့ဥစ္စာရောမြင်နေရဒီကနေသေးတဲ့နေချင်းတော့မြင်နေရအဲ့တောင်မဟုတ်ကျွန်တော်ဇေယတောင်တောင်ကပင်ရနားလေးမှာဆိုအဲ့ဒါဆိုအပွားနေချင်းတော့မြင်တော့မြင်ရပဲလို့ဆိုတော့ဟု
ပထမအကြိမ်လေကြောင်းတိုက်ခိုက်တာကတော့နေကင်းတနားရီလောက်ကဖြစ်ပြီးအနည်းဆုံးဘုံးရှစ်လုံးလောက်ချခဲ့ကြောင်းပြောပါတယ်။ညနေ3နာရီခွဲမှာဒုတိယအကြိမ်ဖြစ်ရဟယင်20နဲ့ထပ်မံတိုက်ခိုက်ခဲ့ပြီးဘုံးအလုံး20လောက်ထပ်မံကျဲချခဲ့ပါတယ်။ညနေ5နာရီဝန်းကျင်မှာတော့တိုက်လေယာဉ်20နဲ့ထပ်မံတိုက်ခိုက်ခဲ့တယ်လို့ဒေသခံတအူးကပြောပါတယ်။
တနားရီလောက်ကတကြိမ်အခုတတိယကြိမ်ပေါ့ကအခုရောဆိုရင်ပထမကြိမ်ကဟတ်စကီးနဲ့ဆင်းနေလာတာကွာဒုတိယကြိမ်ကဟတ်စကီးနဲ့ဆင်းနေပါမယ်အခုကြိမ်ကတော့လေရင်နဲ့လာတိုက်ရပါဗျာလေရင်ကတော့ကျွန်တော်တို့အထင်ကတော့တိုက်လေရင်ထင်တာဗျာကျွန်တော်တို့နှစ်စီးလာတိုက်ရခုလည်းချသွားပြီဘုံလုံးလေရင်တော့မြင်ရပါဗျာလေရင်ဝဲနေတာကောင်းဝင်ပါဆိုမြင်ရတယ်ကျွန်တော်တို့မိုးကြီးကတမျိုးလို့မြင်ရတယ်ဗျာဘုံကွဲတော့မမြင်ရဘူးကကျွန်တော်တို့ကတောင်ကွဲနေတော့လည်းမမြင်ရဘူးဘုံချပဲမြင်ရတာ
တိုက်ပွဲဖြစ်ပေါ်တဲ့နေရာဟာဝင်းညင်းမြို့အရှိတောင်ဘက်၄မိုင်ကျော်အကွာလောက်မှာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရနဲ့ကချင်တပ်ဖွဲ့အကြားညှိနှိုင်းဆောင်ရွက်တာတွေမရှိသေးဘူးလို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ
်။14ရက်နေ့ကတော့စပြီးတော့သူတို့ဟိုရဲ့စခန်းငယ်တွေကိုဝင်သေးတယ်။အဲမနေ့ကတော့သူတို့ပြင်းထန်မှလုပ်တယ်။ဒီနေ့ကတော့သူဟိုလေရင်အပါပေါ့နော်။လေချောင်းကနေပြီးတော့ကိုရောက်တက်ခဲ့တာမျိုးတော့လုံးနေကြတယ်ဒါပြင်းပြင်းထန်ထန်စစ်စင်လုပ်ရတဲ့ဘောပါဒီကိစ္စပေါ်မှာနှစ်ဖက်ဟိုဆက်တယ်ပြုတ်ပြီးတော့ဟိုပြောဆိုနေကြတာမျိုးတော့မရှိသေးဘူးခင်ဗျအခုတည်းကဘာမှဟိုအမြင်လောက်တာတော့မရှိသေးဘူ
းဒီတိုက်ပွဲဖြစ်ပေါ်ရတဲ့အကြောင်းရင်းပေါ်မှာတော့ကချင်တပ်ဖွဲ့ဘက်ကအခုလိုသုံးသပ်ပြောဆိုပါတယ
်နောက်ပိုင်းနဲ့စစ်ဌာနချုပ်တိုင်းဘဝနေပြီးတော့တပည့်ပေးလာတာတခုရှိတယ်ခင်ဗျအဲနော်ဘာလ13ရက်နေ့ညမှာစင်ကူမှာရှိတဲ့ခလာရ141တိုင်းဌာနချုပ်ကိုကီရဲ့ဘက်ကနေပြီးတော့ဖွဲ့ဝင်၅ဦးကလာပြီးတော့ပြစ်ခတ်ပါတယ်ဆိုပြီးတော့အပြစ်တင်ကျိုးဆိုတာမျိုးရှိတယ်ခင်ဗျအမှန်တကယ်တော့အဲ့မှာကျွန်တော်တက်ကလည်းစိုက်ဖွဲ့တယ်လို့ဆိုတာမရှိဘူးခင်ဗျစင်ပေါ်မျိုးထဲမှာအဲ့ဒါကိုမရှိရမဖြစ်တဲ့စစ်တင်တစ်ခုကိုသူတို့တိုက်ဖွဲ့အတုအတွင်တံသူတို့ဖန်ပြီးတယ်ဖန်ပြီးပြီးတော့ဆယ်လေးရက်နဲ့စပြီးတော့ဒီမွန်ညင်းဘက်မှာရှိတဲ့ကျွန်ကြီးရှေ့တန်းဆန်းတွေကိုသူတို့ဟိုထူးဆစ်ဆင်လာတယ်ခင်ဗျအဓိကတော့ဟိုတမရှင်ကိုသူတို့ပဲတိတ်ပြီးတော့ဒီအမြင့်ချက်ရှင်းနေတဲ့သဘောပါအဲကြောင့်သူတို့စစ်စင်ကြီးလုပ်တယ်လို့ကျွန်တော်နားလည်ထားလိုက
်လောလောဆယ်မှာတော့နှစ်ဖက်အထူးခိုက်အကြဆုံးသတင်းကိုမသိရသေးကြောင်းပြောပါတယ်မွန်းညင်းဒေသတိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ထနာချုပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တစုံတရာဖြေဆိုတာမရှိခဲ့ပါဘူးရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မိုင်းရှုကျေးပြည်ဒေသဘက်မှာလည်းအစိုးရတက်တဲ့ရှမ်းပြည်တိုးတက်ရေးပါတီSSPP SSA မြောက်ပိုင်းအကြားမှာဒီအပိုင်းအတွင်းတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားခဲ့တယ်လို့လေကြောင်းကပြစ်ခတ်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့စစ်တပ်ဖွဲ့ကလာရောက်တိုက်ခိုက်တာကြောင့်ပြန်လည်တိုက်ခိုက်တာဖြစ်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားတယ်လို့စစ်တပ်ဖွဲ့ကလည်းသူတို့ဘက်ကတွားရောက်တိုက်ခိုက်တာမရှိကြောင်းညင်းဆိုထားပါတယ်
။ကိုမိုးစောမင်းမြန်းတင်ပြသွားတော့ပါရှင်။